ပွဲတွေရရင်နဲ့စစ်ဘေးအတွက်ပိတ်မိပြီးသူတွေလွတ်မြောက်ရေးဥဆောင်ခဲ့တဲ့ကချင်ခေါင်းဆောင်၃ယောက်ကိုတပ်ကိုအကြီးညိုပြတ်အောင်လုပ်တဲ့ဆိုပြီးတော့အတရေဖြတ်မှုပုံမှန်9000နဲ့တရားစွဲဆိုမှုမှာအမှုမခိုင်လုံတဲ့အတွက်အမှုကပါလက်ပေးဖို့ဒီကနေ့ကချင်ပြည်နယ်တရားလွှတ်တော်မှာတရားစွဲခံရသူတွေဘက်ကရှောက်လဲခဲ့ကြပါတယ်။ငင်းကြေးဖော်ဆောင်မယ်ဆိုတဲ့
ဒီအစွဲဆိုနေတဲ့လို့ရဟာမေကွန်းတုတ်ဆရာဖြစ်နေတယ်လို့လည်းဝေဖန်ထားကြပါတယ်။မဆူမကပြည်စုံကိုပြပြပေးပါလိမ့်မယ်။ဟုတ်ပါတယ်။တကြောပြန်ကချင်စီရေးပြည်ပခါတဲ့ထောင်ချီပိမ့်မိနေတဲ့စစ်ဘေးတင်ပြည်သူတွေကထုံရင်းတဲ့တိုက်ပွဲတွေအများဆုံးရပ်ပေးဖို့ကချင်ပြည်နယ်မြစ်ကြီးနားမြို့မှာလမ်းလျှောက်စာသားပြခဲ့တဲ့ဒေသခံပြည်သူ1700ပါဝင်တဲ့လှုပ်ရှားမှုကိုဥဆောင်ခဲ့သူ၃ ိုးတဲ့အမှုဆွဲဆိုပြီးတော့ဂွေဒဏ်တဲ့ထောက်ဒဏ်စီရင်ချက်ချပြီးဖြစ်ပါတယ်အခုလိုဖြစ်စဉ်တစ်ခုတည်းကိုပဲတစ်ကြိမ်ဆွဲဆိုတဲ့အမှုကတော့တရားဥပဒေကျင့်ထုံးတဲ့မညီညွတ်တဲ့အတွက်အမှုကနေပလတ်ပေးဖို့ကချင်ပြည်နယ်တရားလွှတ်တော်တရားရုံးကိုဦးတိုက်လျှောက်ထားမှုကိုဒီကနေ့ပထမဦးဆုံးအကြိမ်ပြည်နယ်တရားလွှတ်တော်ရုံးမှာအပြန်အလှန်လျှောက်လဲကြတဲ့အခြေအနေကိုတော့တရားဆွဲဆိုခံရသူတဦးဖြစ်တဲ့ဦးလောက်ဆောက်ကအခုလိုပြောပြပါတယ
်ဒီပြည်ပြဘုံမူကြီးနင်းနင်းဦးဘက်ကနေတည်လို့လုပ်ပြီးမှကမ္ဘာတော်ဝန်ကြီးကြီးဆက်ကြတဲ့တရားဆက်ကြတဲ့ရှိပြီးမှကျွန်တော်တို့ကိုတရားဆွဲဆိုထားတာပါလေအဲ့ဒါမြင်းနယ်ကမှတရားလူဒီပြဘုံမူကြီးနင်းနင်းဦးကိုရှိပြီးတဲ့နောက်ပိုင်းမှာဒီအမှုဟာကျွန်တော်တို့အမှုကြီးဆောက်ဖို့အတွက်မတင်တော့ဘူးဒါဥပဒေကြောင့်ရကျွန်တော်တို့မာရင်းနေတဲ့အားတွေရှိတယ်ဆိုပြီးမှကျွန်တော်တို့ဘက်ကနေရှေ့နယ်ကတော့ဒီချင်းပြည်နယ်တရားလွှတ်တော်ကိုပြည်မှုကိုခြေထက်ဖို့အတွက်တင်တင်းထားတာပေါ့အဲ့ဒါကိုကျွန်တော်တို့ချင်းပြည်နယ်တရားလွှတ်တော်ဘက်ကနေလက်ခံပြီးမှဒီနေ့ကတော့ဒီအမှုနဲ့ပတ်သက်ပြီးမှပြည်လူစိတ်ဘက်ကဥပဒေအရရှိရကျွန်တော်တို့ဘက်ကရှေ့နယ်ရကျွန်တော်တို့ဒါဆောက်လက်ချက်ပေးတာဖြစ်ပါတယ်ဒီနေ့ကတော့ဒီတရားလူဖြစ်တဲ့ဒီပြဘုံမူကြီးနင်းနင်းဦးကမလာရောက်ပါဘူးအဲ့ဒီသူ့ရဲ့ကိုစားဆိုပြီးမှဘုံမူနေမျိုးဦးစုတူကလာရောက်ပါတယ်ဒါကြောင့်ကျွန်တော်တို့ဘက်ကတော့ဒီအမှုကဥပဒေကြောင့်ရကျွန်တော်တို့ကစစ်စင်တစ်ခုတည်းကတဲ့အခြေခံပြီးမှကျွန်တော်တို့အစိုးရဘက်ကနေကျွန်တော်တို့မကြိမ်တရားစွဲလို့မျိုးပုံစံဖြစ်နေပြီဆိုတဲ့ဟာကိုကျွန်တော်တို့တင်ပြထားတာပေါ့နော
်အခုလိုတရားလွှတ်တော်ရဲ့အဆုံးဖြတ်ကိုစောင့်ဆိုင်နေကြပါပဲတရားခွေခဏရထားတယ်လို့ဦးလောက်ဆောင်ကပြောပြပါတယ
်အမှုတွဲကတော့ရှင်ပြည်နယ်တရားလွှတ်တော်ဘက်ကရောက်တဲ့အကြောင်းကြီးမြစ်နာမြို့နယ်တရားရုံးမှာကတော့16ရက်နေ့ညနေရုံချင်းတက်ပြီးမှပေးထားပါတယ်အခုကတော့လောလောဆယ်ဆယ်ကတော့ရှင်ပြည်နယ်တရားလွှတ်တော်ရဲ့အဆုံးဖြတ်ချက်အမိန့်ချမှတ်မှုအပေါ်မှာမူတည်လာမှာပေါ့ကျွန်တော်တို့ကိုဆွဆွဲဒီမှာဒီလိုမျိုးတရားဆွဲဆိုထားတာကကျွန်တော်တို့ကနိုင်ငံတော်အစိုးရကိုပုံကန်ဆန့်ကျင်တဲ့ကျွန်တော်တို့စံတပြလေးဆောင်တယ်လည်းမဟုတ်ပါဘူးကျွန်တော်တို့ကဘေးဘေးဘေးဖွဲ့စည်းပုံကလည်းထိခိုက်စေချင်တဲ့မဟုတ်ဘူးကိုယ့်ရဲ့ပြည်သူတွေကိုယ့်ရဲ့နိုင်ငံတကာနိုင်ငံသားတွေကိုယ့်ရဲ့မိသားစုတွေရှင်မျိုးတွေအားလုံးကတော့ဒီမဖက်တိုက်ပွဲထဲမှာပိတ်ပြီးညောင်ထားတဲ့အတွက်ကြောင့်မို့ထောင်ရဲ့ချီပြည်သူတွေကိုအမြန်ဆုံးနိုင်ငံတော်အစိုးရကနေအမြန်ဆုံးကယ်တင်ပေးပါအမြန်ဆုံးကယ်ထုတ်ပေးပါလေသာချင်းဆန္ဒထောက်ထားမှုအကူအညီအမြန်ဆုံးပေးပါဆိုမှာဒါနိုင်ငံတော်အစိုးရကိုကျွန်တော်တို့အကူအညီတောင်းဆိုတာပဲဖြစ်ပါတယ်ဒါကြောင့်မို့ဒီတရားစီရင်ရေးကနေကျွန်တော်တို့ရဲ့ဒီဆွဆွဲတရားဆွဲဆိုထားတဲ့အပေါ်မှာမမှန်ကန်ကန်တရားဥပဒေမူလအတိုင်းကျွန်တော်တို့လွတ်လပ်တော့တရားစီရင်ရေးစနစ်ကျွန်တော်တို့ဖြည့်ဆည်းပေးဖို့အတွက်ကျွန်တော်တို့ယုံကြည်ဆောင်မြေတင်ထားပါတယ
်။ရင်းရရေးကိုအဓိကဦးစားပေးဖော်ဆောင်ပဲဆိုတဲ့ NDD အစိုးရလက်ထက်ဒီလိုပြောရင်းရရေးလှုပ်ရှားသူတွေကိုဖမ်းဆီးအရေးယူနေတာကတော့ဘေးကိုထုတ်စရာဖြစ်နေတယ်လို့လူခွေလှုပ်ရှားသူကချေရှိတဲ့ဦးခေါ်တော်ကဝေဖန်လိုက်ပါတယ်
။ဒီတပ်မတော်ကနေပြီးတော့မှဆွဲဆိုရတဲ့ဟာတွေညားနေတာပေါ့လေ။အဲ NDD အစိုးရအနေနဲ့သူတို့ဘက်ကနေပြီးတော့မှဟိုဖြည်းဖြည်းရောက်ရောက်စောင့်ဆောင်နိုင်မှုအားမဲတယ်လို့ပဲမြင်တာပေါ့လေ။တော့လျှောက်ပေါ့လေ။ဆန္ဒပြပွဲတွေဖြစ်တယ်ဖြစ်တဲ့အပေါ်မှာလည်းသူတို့ဘက်ကကင်တွယ်တဲ့ဥစ္စာတွေကနိုင်ငံလူနိုင်ငံသားတွေပြည်သူလူထုတွေကျေလက်နောက်အောင်ပေါ့နော်။ကျေသိမ့်နိုင်တဲ့ mechanism ပေါ့။အဲ့ဒါတွေရှိတယ်ဆိုတာကြီးကမတွေးရအောင်ပေါ့။အဲ့တော့အဲ့လိုမျိုးဆန္ဒပြပွဲတွေဖြစ်တယ်ဖြစ်တဲ့အပေါ်မှာပြည်သူလူထုတွေကိုရုံးကြီးစံခတ်တွေဖြစ်တယ်ဖြစ်ပြီးတော့မှပြည်သူလူထုကျေနပ်တဲ့အခုပေါင်ရက်တာတွေတော့ကျွန်တော်တို့မတွေးရအောင်ပေါ့
။အခုကချေလှူရှားသူတွေကိုဆွဲဆိုထားတဲ့ပုံမှန်900ကတော့ပြည်သူပဲဆိုတခြားတဦးကိုအတရေဖြတ်တယ်ဆိုရင်အဲ့ဒီသူကိုတတိအထိထောက်ရဖြစ်စေပြည်တယ်တည်းရဲ့စလုံးဖြစ်စေချပတ်နိုင်တဲ့ပုံပါဖြစ်ပါတယ်ရှင်။